ချင်းမြန်နိုင်ငံအလဲပိုင်းကလေရက်အခြေဆိုင်စခန်းတစ်ခုအပေါ်ဒီကနေ့တနင်္လာနေ့မှာအစ္စရေးစစ်လေယာဉ်နှစ်စင်းကလေဗနန်ဝေဟင်ပိုင်နယ်ထက်ကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားတို့ကပြောဆိုပါတယ်။ဆီးရီးယားနိုင်ငံဟ ோம் စပီနယ်တီဖိုအခြေဆိုင်စခန်းပေါ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဖက်ကတော့မှတ်ချက်ပေးပြောဆိုတာမရှိပါဘူး။အီရန်တပ်ဖွဲ့ဝင်တွေအပါအဝင်14ဦးသေဆုံးရတယ်လို့ဒီတင်အခြေဆိုင်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အီရန်တပ်ဖွဲ့တွေကအဲ့ဒီဒေသကနေအစ္စရေးပိုင်နယ်ထဲကိုအဝေးရင်းဒရုန်းနဲ့တစင်းစစ်လွတ်ခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအစ္စရေးဘက်ကဆွဆွဲတာပါဆီးရီးယားနိုင်ငံတွင်းအီရန်စီရေးပြစ်မှတ်တွေနဲ့ဆီးရီးယားလေကြောင်းကာကွယ်ရေးပြစ်မှတ်တွေကိုအစ္စရေးဘက်ကတိုက်ခိုက်တုံ့ပြန်ခဲ့ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းအန်တီအပီပိုဂျိုးပန်းသူတွေဆက်ပြီးအထိနာစီရမယ်လို့ကတိပြုပြောဆိုထားပါတယ်။ဆီးရီးယားနိုင်ငံပိုင်မီဒီယာကတိုက်ခိုက်မှုဟာအမေရိကန်ပြင်သစ်တို့လက်ချက်လို့အစောပိုင်းမှာပြစ်တင်ပြောဆိုခဲ့ပေမဲ့အမေရိကန်နဲ့ပြင်သစ်တို့ကတော့အငြင်းဆိုထားတာပါ။အမေရိကန်စစ်ထနာချုပ်ပန်တဂွန်ပြောခွင့်ရကတော့အခြေအနေကိုအနိကပ်စောင့်ကြည့်နေတဲ့အကြောင်းဆီးရီးယားနိုင်ငံမှာဓာတ်တုလက်နဲ့သုံးဆွဲနေသူတွေကိုတန်တမာလမ်းကြောင်းနဲ့ထိန်းချုပ်ထားနိုင်ဖို့ကြိုးစားမှုကိုထောက်ခံတဲ့အကြောင်းဒီလိုမှမဟုတ်ရင်တော့တာဝန်ခံကြရမယ်လို့ကြီးညာချက်မှာပြောဆိုထားပါတယ်ရှင်။